ကျေးဇူးတော်ရှင်ဆရာတော်အရှင်တိမြတ်ကြီးဗျာ။ယနေ့ညသာသနာတော်နှစ်2565ခုနှစ်ကောဇာတက္ကရ1383ခုနှစ်တပိုးတွေလာဇန်3ရက်ခရစ်နှစ်2022ခုနှစ်ဖေဖော်ဝါရီလ3ရက်ဇာတာပတိနေ့ညဓမ္မဒါနကုသိုလ်ရှင်များဖြစ်ကြသောဥတောင်တင့်ဒေါ်ကြည်ကြည်တင်းမိသားစုကွယ်လွန်သူဥသိန်းဒေါ်တင်နင်ထေ6လပြည့်နှင့်ကွယ်လွန်သူဒေါ်တင်လှတစ်နှစ်ပြည့်အာယေဇူး၍ကျင့်ရသူမိသားစုရန်ကုန်မြို့ကွယ်လွန်သူဖခင်ကြီးဦးလာအောင်အာယေဇူး၍ဥယီဝင်ဒေါ်ထီထေအောင်မိသားစုတို့မှဆင်းရဲကျင့်ပပြုလုပ်အပ်သောအွန်လိုင်းဓမ္မသဘင်နှင့်ဆက်လျင်၍ကျေးဇူးတော်ရှင်ပါမောက္ခကျောင်းဆရာတော်ဘုရားကြီးမှတရားဒေသနာတော်များဟောကြားချင်းမြစ်ပေးသနာတော်မူပါယံဘုရားကြီးတော်ကျေးဇူးတော်ဥက္ကဋ်၍ရိုသေစွာရှောက်ထားအပ်ပါသည်ဗျာ။
အဒနာတော်နှစ်2565နှစ်ကောဇာတက္ကရ1383ခုနှစ်တပုတ်တွဲလာဆန်3ရက်2022ခုနှစ်ဖေဖော်ဝါရီလ3ရက်ဇာတာပတိနေ့၌အွန်လိုင်းမှဟောကြားအပ်သောဘုရားဟောကြားကိုခြင်းစာတရားအကြောင်းတရားဒေသနာတော်လောကမှာလူတော်လူကောင်းဖြစ်ဖို့ရာနံပါတ်1အရေးကြီးဆုံးကကိုချင်းစာတရားပဲဖြစ်တယ်နံပါတ်2ကကံကံဤအကျိုးယုံကြည်မှုအဲ့ဒီနှစ်ခုကလူတော်လူကောင်းဖြစ်ဖို့အတွက်အခြေခံအားဖြင့်အရေးပါတယ်လို့ပြောကိုချင်းစာတရားဆိုတာအရာရာမှာလူတွေဟာကိုကျင်းစာတတ်ပြီဆိုလို့ရှိရင်တစ်ဖက်သားပေါ်မကောင်းတာတွေလုံးဝမဟုတ်ဘူးမကောင်းတဲ့အနေနဲ့ဆက်ဆံရပါမဟုတ်ဘူးမိမိမကြိုက်တဲ့အလုပ်ကိုသူတို့ကိုပြုတ်လို့ကြပါမဟုတ်ဘူးအဲ့တော့ကိုကျင်းစာတရားထားလိုက်မယ်ဆိုရင်လူတော်လူကောင်းဖြစ်ဖို့ရာစွာအခွင့်အလမ်းရှိတယ်ပေါ့အဲ့တော့အခြေခံအပြင်ကိုကျင်းစာတရားဆိုတာလည်းမြတ်စွာဘုရားဟောကြားခဲ့တာဖြစ်တယ်ကိုကျင်းစာဆိုတာဘယ်ရာပဲဖြစ်ဖြစ်ကိုကြိုက်ကိုကြိုက်တာကိုမကြိုက်တာကိုကြိုက်ချင်းမကြိုက်ချင်းနှစ်ခုပေါ်မှာအခြေခံပြီးတော့တစ်ဖက်သားပေါ်မှာစာနာထောက်ထားတာငါမကြိုက်တဲ့အလို့ तू လည်းကြိုက်မှာမဟုတ်ဘူးငါကြိုက်တဲ့ဟာ तू လည်းကြိုက်မယ်ဆိုလိုတာလူအများစုနဲ့ပြောမယ်ဆိုရင်ဘာကိုကြိုက်ပြီဘာကိုမကြိုက်တာတော့ဆိုရင်ဆင်းရဲတာကိုလူတိုင်းကမကြိုက်ဘူးချမ်းသာတာကိုပဲကြိုက်တယ်ဆင်းရဲဒုက္ခကိုလူတိုင်းဟာရှုံမုံကြတယ်ကျန်တဲ့ဒုက္ခကိုလူတိုင်းကတံမိုးထားကြတယ်။အဲ့တော့ကိုကြိုက်တာချမ်းသာကိုကြိုက်တာချမ်းသာကိုသူများလည်းပဲချမ်းသာဒုက္ခကိုကြိုက်မှာပဲဆိုကိုကျင်းစာတရားနဲ့သူများဒုက္ခရောက်အောင်မလုပ်တော့ဘူးပေါ့သူတို့ဆိုလိုတယ်ကိုကြိုက်သူကြိုက်ကောင်းကျိုးချမ်းသာဆိုတာလူတိုင်းကြိုက်ကြတာမဟုတ်အဲ့တော့ကိုမကြိုက်တာကိုလူတွေကကိုကြိုက်တာကိုမလုပ်ဘဲနဲ့ကိုမကြိုက်တာသူများပေါ်ကြတော့လှုပ်လေလှုပ်တာရှိကြတယ်ဥပမာမေကိုလာဆိုင်မကြိုက်ကြဘူးမခံနိုင်ကြဘူးကိုရဲ့ကိုကိုအပြစ်ပြောရင်မကြိုက်ကြဘူးမခံနိုင်ကြဘူးသို့သောသူများကိုတော့အလွယ်တကူဆယ်ရည်လေးရှိကြတယ်သူများကိုလွယ်တကူဆဲရည်လေးရှိကြတယ်အဲ့တော့ကိုမကြိုက်တာကိုသူများလှုပ်တာဟာကိုကျင်းစာတရားမရှိလို့သာဖြစ်တယ်ဒါကြောင့်မြတ်စွာဘုရားကိုကျင်းစာတရားကိုလည်းဟောတာဖြစ်တယ်နောက်တစ်ခါကံကံဤအကျိုးဆိုတာအားလုံးက ကောင်းတာလုပ်ရင်ကောင်းကျိုးရတယ်မကောင်းတာလုပ်လို့ရှိရင်မကောင်းကျိုးရတယ်ကိုကိုယ်တိုင်းကိုယ်ကခံယူချက်ရှိရကောင်းတာလုပ်မှကောင်းကျိုးရတယ်မကောင်းတာလုပ်ရင်မကောင်းကျိုးရလိမ့်မယ်သူဆိုရင်လူတိုင်းလူတိုင်းဟာကောင်းကျိုးချမ်းသာကိုလိုလားတာလိုလားကြတာဖြစ်သောကြောင့်ကောင်းတဲ့အလုပ်ပဲလုပ်ကြတော့မကောင်းတဲ့အလုပ်ကိုရှောင်ကြမှာတော့ကံကံရဲ့အကျိုးကိုလက်ခံယုံကြည်ထားတယ်ဆိုရင်လေလူတော်လူကောင်းဖြစ်ဖို့အခွင့်အလမ်းရှိတယ်ပေါ့အကယ်၍ကံကံရဲ့အကျိုးကိုမယုံကြည်ဘူးဆိုလို့ရှိရင်လူတွေဟာလှုပ်ချင်တာလှုပ်မှာပဲကံတရားဆိုတာမရှိဘူးကံကံရဲ့အကျိုးဆိုတာမရှိဘူးလို့ကံရဲ့အကျိုးဆိုတာမရှိဘူးလို့ဒီလိုလက်ခံထားတဲ့ပုဂ္ဂိုလ်ဟာလူတော်လူကောင်းဖြစ်ဖို့အခွင့်အလမ်းနဲတယ်ကံကံရဲ့အကျိုးယုံကြည်လက်ခံမှအေးငါမကောင်းတာလို့ရင်မကောင်းကျိုးရမှာပဲကောင်းတာလို့မှကောင်းကျိုးရမှာဆိုပြီးတော့မကောင်းတာကိုရှောင်ခြင်းကောင်းတာကိုပြုလုပ်ခြင်းဆိုတဲ့အနေအထားအရသူဟာလူတော်လူကောင်းတယောက်ဖြစ်လာနိုင်အဲ့တော့လူတော်လူကောင်းဖြစ်ဖို့အရာအတွက်ဒီအချက်နှစ်ချက်ဟာအရေးပါတယ်လို့ပြောကိုကျင်းစာတရားလည်းအရေးပါတယ်ကံကံဤကျုပ်ကိုယုံကြည်လက်ခံခြင်းဟာလည်းပဲအရေးပါတယ်လို့တော့ကိုကျင်းစာတရားနဲ့ပတ်သက်ပြီးတော့ယသဗျာကသယုတ်နိကေဝေလူဒွာရေယသုတ်တံမှာဟောကြားထားတာရှိတယ်။ကိုကျင်းစာတရားကိုပါဠိဘာသာနဲ့ပြောမယ်ဆိုရင်အတုပနာယိကလို့ခေါ်တယ်။အတုပနာယိကဆိုတာအတ္တကမိမိကိုယ်ကိုဥပနာယိကကနိုင်ရှင်ကြည့်ခြင်းမိမိကိုယ်နဲ့နိုင်ရှင်ကြည့်ခြင်းသူများပေါ်တစ်ခုလုံးမယ်ဆိုရင်ကိုချင်းစာလိုက်တယ်ကိုကြိုက်သလားကိုမကြိုက်ဘူးလားဒီလိုအခြေအနေမျိုးလို့တာငါကြိုက်သလားငါမကြိုက်ဘူးလားအဲ့လိုစဉ်းစားလိုက်တာနဲ့သူများပေါ်ဒုက္ခပေးတဲ့လို့ဆိုမလို့ဖြစ်တော့ဘူးအဲ့လိုဆိုလို့အဲ့ဒီသုတ်တံကိုမြတ်စွာဘုရားကအတုပနာယိကဓမ္မပရိယာယအတုပနာယိကတရားဒေသနာလို့ဒီလိုသတ်မှတ်ထားတယ်မြတ်စွာဘုရားကောသရတိုင်းမှာဒေသစာရီကြွနေတဲ့အချိန်မှာဝေလူဒွာရေယဆိုတဲ့ဝေလူဒွာရဆိုတဲ့ဒီကုန်းရွာတစ်ခုကိုရောက်သွားတယ်ပုံနာတွေနေတဲ့ရွာတရွာကိုရောက်သွားတော့အဲ့လူဝေလူဒွာရဆိုတဲ့ပုံနာရွာရောက်သွားတော့မြတ်စွာဘုရားဟာတရားအနှံ့ပြားထုတ်ခဲကခုံသရင်ကြော်စောတာဖြစ်တယ်အမည်နာမနဲ့ဘယ်လိုကြော်စောတော့ဆိုသမနောခလူဘောဂောရမောတကြပုတ်တော်တကြကုလာပပစီတော်တာဂိဝိမင်းမျိုးကနေပြီးတော့ရဟန်းပြုလာတဲ့တာဂိဝိမင်းသားရဟန်းဂောရမဟာကောသရတိုင်ထဲမှာခီးသွားနေတယ်ရဟန်းတော်ဒီခြံရံနဲ့ခီးသွားလျက်ရှိတယ်ခီးသွားပြီးတော့ယခုအခါမှာဝေလူဒွာရရွာကိုရောက်နေတယ်ဆိုတဲ့သတင်းဟာတမဟုတ်တွင်းမှာပြန့်နှံ့ပြီးတော့သွားတယ်။ဘာကြောင့်ပြန့်နှံ့သွားတော့ဆိုမြတ်စွာဘုရားရဲ့ကုန်သတင်းဟာကြော်စောနေတာဘလို့ကြော်စောတော့ဆိုရင်ဣတိပိသောဘဂဝါအရဟံဘဂဝါဆိုတဲ့သကလုံးက ဘာကိုအဓိပ္ပာယ်ဖော်တာတုံးဆိုရင်ဒါကအိန္ဒိယမှာဂဏိခေတ်နဲ့သုံးတယ်ပကဝံဆိုတဲ့တကတော့သုံးတယ်ပကဝံရဲ့အဓိပ္ပာယ်ကလေးစားအပ်တဲ့ဆရာကြီးလို့အဓိပ္ပာယ်ရတယ်အိန္ဒိယစကလုံးနဲ့ဆိုရင်ဂုရုကြီးပေါ့နော်အများကယုတိလေးစားရတဲ့ဂုရုကြီးအဲ့တော့ဘုရားဘောတံမိုးထားကြလို့ဘဂဝါဆိုတဲ့စကလုံးနဲ့သုံးတာဟာတံမိုးထားလို့သုံးတဲ့စကလုံးသားဖြစ်တယ်။တမအားဖြင့်ခေါ်ရင်တော့ယဟန်ဂေါရမလို့ခေါ်ကြတယ်။သို့သောလေးစားတဲ့ပုဂ္ဂိုလ်တွေကဘဂဝါလို့ခေါ်တယ်။အဲ့ဒီဘဂဝါဆိုတဲ့အတိဘေကအိန္ဒိယစကလုံးနဲ့ပြောရင်ဂုရုကြီးဆရာကြီးလို့ဆိုတဲ့အတိဘေလေးစားအပ်တဲ့ပုဂ္ဂိုလ်လို့ဒီနေ့ခင်မတော်အိန္ဒိယမှာသူတို့လေးစားတဲ့ပုဂ္ဂိုလ်တွေကိုဘဂဝါန်လို့ခေါ်တာသူတို့ကဒါကနေအိန္ဒိယသုံးပါကိုရှိသေးတယ်ဘဂဝါန်ဆိုတာပမာပြေကလူတွေကတော့ဘဂဝါဆိုတာဖရာပဲလို့ဒီလိုသိနေကြတယ်အိန္ဒိယမှာဖရာရဲ့လို့မဟုတ်ဘူးချီညိုလေးစားရတဲ့ပုဂ္ဂိုလ်မှန်သမျှကိုဘဂဝါန်လို့ခေါ်ကြတယ်သူတို့အဲ့တော့မြတ်စွာဘုရားနဲ့ပတ်သက်ပြီးတော့ကြောကြားနေတာဒီလိုကြီးညိုလေးစားတတ်တဲ့ပုဂ္ဂိုလ်ဆရာကြီးဟာအရဟံပူဇော်တတ်တယ်သမ္မာသမ္ဗုဒ္ဓအမှန်ကန်ကိုယ်တိုင်သိတယ်ဝိဇ္ဇာသရဏသမ္မနောအကျင့်တရားအသိပညာအကျင့်တရားနဲ့လည်းပြည့်စုံတယ်သူကတော်တရားတော်နဲ့ပတ်သက်ပြီးအောင်မြင်ပရောက်ပြီးဖြစ်တယ်သို့မဟုတ်ပြည့်ကင်းသောစကားကိုမေ့ကြားလေးရှိတယ်လောကဝိတုလောကအကြောင်းကိုကောင်းကောင်းသိသူဖြစ်တယ်အနုတ္တရောပုရိသဓမ္မတာရတိဆုံးမတိုက်တဲ့ပုဂ္ဂိုလ်ကိုဆုံးမတဲ့နေရာမှာတော့ထိတ်တန့်ပုဂ္ဂိုလ်ဖြစ်တယ်တတ္တရိဝမနုဿနာလူရိနတ်တည်းရဲ့ရှေ့ဆောင်ရှေ့ရပြုတဲ့ဆရာသမားဖြစ်တယ်ဘုရောမိမိကိုယ်တိုင်သစ္စာ၄ပါးကိုသိပြီးသူတစ်ပါးကိုလည်းတိအောင်ဟောပြောနိုင်သူဖြစ်တယ်။ဘဂဝါဘုံကံကြည်မသူဆရာကြီးဖြစ်တယ်လို့မြတ်စွာဘုရားနဲ့ပတ်သက်ပြီးဒီချင်းนี่ဟာပြတ်နှံ့နေ။လောကမှာပြတ်နှံ့နေတယ်။အဲ့ဒီရဟန်းဂေါရမဟာဒီလောကကြီးမှာသူဟောပြောတဲ့တရားကအစမှလည်းကောင်းတယ်အလယ်မှလည်းကောင်းတယ်အဆုံးသက်လည်းကောင်းတယ်ကောင်းခြင်းသုံးပါးနဲ့ပြည့်စုံတယ်ကောင်းခြင်းသုံးပါးနဲ့ပြည့်စုံရင်မကအတိဘေကလည်းရှိလိုက်တယ်စကလုံးကလည်းမှန်ကန်တယ်အတိဘေရှိရှိစကလုံးပြည့်ပြည့်ဝဝနဲ့လုံးဝပြည့်စုံတဲ့စင်ကြယ်တန်ရှင်းတဲ့တရားဓမ္မကိုမြတ်စွာဘုရားဟောပြောတာဖြစ်တယ်ယဟန်ဂေါရမရဲ့ဟောပြောချက်ဓမ္မဟာအပြည့်အနာစာလုံးဝကင်းနေတချို့ကြဟောပြောတာတွေကသူများပုတ်ခတ်ဟောတာရှိတယ်နော်မကောင်းတဲ့အတိပ္ပယ်တွေနဲ့ဟောတာဖြစ်တယ်မကောင်းတဲ့ဘက်တိုက်တွန်းပြီးဟောတာဖြစ်တယ်မြတ်စွာဘုရားရဲ့ဟောကြားချက်တွေကဘယ်သူမှလည်းမထိခိုက်ဘူးဘယ်သူမှလည်းမပုတ်ခတ်ဘူးတရားလမ်းကြောင်းတည်းဟောတာဖြစ်လို့အစာလည်းကောင်းတယ်လည်းလည်းကောင်းတယ်ဆုံးလည်းကောင်းတယ်အဲ့တော့အသေးပဲမရှိတာတွေနားထောင်ကောင်းရုံပြောတာလည်းမဟုတ်ဘူးအသေးပဲပြေးသွားတယ်စကလုံးကလည်းပဲနဝင်ချိုတယ်ပြောတဲ့စကလုံးရဲ့အကြောင်းအရာတွေကလည်းပြည့်စုံမှုရှိတယ်လို့ဖဲဖဲကကြည့်ကြည့်ရသော်ပြဟောတဲ့တရားရဲ့နှစ်ချိုက်ဆရာကောင်းတာတွေကိုလူတွေကသိနေကြတယ်ပေါ့အဲ့ဒီစကလုံးတွေကဘယ်လိုအသေးပဲကိုဖော်ပြတော့ဆိုရင်ဗျမစရိယံပကသေတိမြင့်မြတ်တဲ့အကျင့်တစ်ခုကိုဖော်ထုတ်ပြတာအဲ့တော့မြတ်စွာဘုရားဟောတဲ့တရားဆိုတာမြင့်မြတ်သူတို့ရဲ့အကျင့်ကိုပြောတာမြင့်မြတ်တဲ့ပုဂ္ဂိုလ်တွေလိုင်းနိုင်ရမယ်ကျင့်သုံးရမယ်အကျင့်တရားတွေကိုဟောတာမြတ်သောအကျင့်ပေါ့နော်အဲ့တော့အကျင့်ဆိုတာအမျိုးမျိုးရှိတယ်မကောင်းတဲ့အကျင့်ယုံမာတဲ့အကျင့်ဆိုးဝါးတဲ့အကျင့်ဒီလိုအကျင့်တွေလည်းရှိတယ်မြင့်မြတ်သူတို့ရဲ့အကျင့်ကိုမြတ်စွာဘုရားဟောတာမြင့်မြတ်တဲ့ပုဂ္ဂိုလ်ရဲ့အကျင့်သူတော်ကောင်းတွေရဲ့အကျင့်အ အထက်တန်းစားတွေလိုက်နာတဲ့အကျင့်အဲ့ဒီကောင်းကျိုးချမ်းသာကိုဖြစ်ပွားစေနိုင်တဲ့ထက်တန်းကြတဲ့ကိုချင်းတရားတွေကိုရသော်ပြာဟောကြတာဖြစ်တယ်တဲ့တာရုခောပါဏတထရူပနာရဟတံတဒနာဟောတိဒီလိုရည်သွေးရှိတဲ့ပုဂ္ဂိုလ်သွားရောက်ပြီးတော့ဖူးမြင်လိုက်ရလို့ရှင်အမတမအကျိုးရှိတယ်တွေ့လိုက်ရရင်အမတမအကျိုးရှိတယ်ဆိုတော့ဒီလောကမှာဒီကုံတရင်တွေကပြန့်နှံ့ပြီးတော့နေတယ်အဲ့တော့ယေရှုဘုရားရောက်လာပြီဆိုရင်လူတိုင်းကတွေ့ချင်သွားတွေ့ချင်ကြတယ်ဖူးချင်ကြတယ်ဘာဖြစ်လို့လို့ဆိုဒီကုံရည်ချင်းတွေကြောင့်ပဲဒီလိုကုံရည်ချင်းတွေရှိတော့သွားတွေ့တာဟာအကောင်းဆုံးပဲလို့ဆိုဖခင်ကိုကြည်ညိုတဲ့ပုဂ္ဂိုလ်ရောမကြည်ညိုတဲ့ပုဂ္ဂိုလ်ရောရွာရှိလူတွေအားလုံးဟာယေရှုဘုရားရှိရာကိုရောက်ရှိလာတတ်ကြတယ်ပေါ့ဘယ်ဒီသသွားသွားဖခင်ရောက်လာတယ်လို့သတင်းကြလို့ရှင်အားလုံးကယေရှုဘုရားကိုလာရောက်တွေ့ဆုံကြဘုရားဘာသာရေးမှာတွေ့တာမဟုတ်ဘူးဖခင်ကိုကြည်ညိုတဲ့ပုဂ္ဂိုလ်ဟာသာတွေ့တာမဟုတ်ဘူးကြည်ညိုသူရောမကြည်ညိုသူဟာလာကြတယ်ပေါ့ဘုရားဘာသာဟုတ်သည်ဖြစ်စေမဟုတ်သည်ဖြစ်စေခုံသတင်းကိုကြားရတဲ့လာရောက်တွေ့ဆုံကြတယ်အဲ့တော့ဝေလူဒွာရယောကလူတွေဟာတော်တော်များများမြတ်စွာဘုရားသတင်းကြားလို့ဖခင်သတင်းသုံးတဲ့နေရာကိုလာရောက်ပြီးတွေ့ဆုံကြတယ်တွေ့ဆုံတဲ့အခါမှာလူတွေဟာအမျိုးအစားကွဲပြားသွားတယ်ဖះရနဲ့တွေ့တဲ့အခါမှာတချို့ကမြတ်စွာဘုရားကိုတရုတ်တသိရှ िख ိုးပြီးတော့တလေးတစားထိုင်ကြတယ်။ဒါတွေကဗုဒ္ဓဘာသာတွေ။နော်အဲ့ဒီလူတွေကမြတ်စွာဘုရားကိုယုသိလေးမြတ်စွာရှ िख ိုးပြီးတော့မှထိုင်ကြတယ်။တချို့ကတော့ဖះကိုရှ िख မခိုးဘူးနှုတ်ဆက်စကားပြောတယ်။ဝမ်းမြောက်စကားပြောတယ်။ရှင်ဘုရားဘယ်ကကြွလာတော့ခီးသွားတာပင်မန်းတလား။နော်နေထိုင်ရောအဆင်ပြေလားတရောက်လာတဲ့အခါမှာနေရာထိုင်ရတာအဆင်ပြေလားဆွမ်းကွမ်းရောပြည့်စုံမရလားဆိုတဲ့လူမှုရေးစကားတွေနဲ့နှုတ်ဆက်ပြီးတော့ပြောကြတယ်အဲ့ဒီပုဂ္ဂိုလ်တွေကတော့ဘုရားဘာသာမဟုတ်ဘူးသို့တော့ယဉ်ကျေးတဲ့ပုဂ္ဂိုလ်တွေလူထုံတန်းဆင်လာရယဉ်ကျေးတဲ့ပုဂ္ဂိုလ်တွေနောက်တော့အုပ်စုကတော့မြတ်စွာဘုရားဘက်ကိုလှဲ့ပြီးရှစ်တော်မခိုးဘူးလက်ဟုတ်ကလေးချီကြတယ်လက်ဟုတ်ပဲချီထားတယ်အဲ့ဒီပုဂ္ဂိုလ်တွေကတော့သူကဘုရားဘာသာလည်းမဟုတ်ဘူးသို့တော့သူများကဲ့ရဲ့မှာကြောက်တဲ့ပုဂ္ဂိုလ်တွေသူကသူများကဲ့ရဲ့မှာဘုရားဘာသာတွေကမင်းတို့ဖះစီလာပြီးဘာလို့ရှင်မခိုးတာတော့လို့ပြောလို့ရှင်ဟာငါလဲဥချီတယ်လေတို့ပြောမယ်သူကအတခြားဘာသာတွေကယဟန်ဂေါရမလာတာဘာဖြစ်လို့ရှင်ခိုးရတာတော့လို့သူတို့အပြစ်တင်မယ်ဆိုလို့ရှင်လဲအုပ်ချီတာရှ िख ိုးတာမှမဟုတ်တာလို့ပြောချင်တာအဲဒါကြောင့်မို့ဒီလူတွေကကွာရုတ်တမာတွေနော်ဟိုမပြတ်သားတဲ့လူတွေပေါ့ခြံစည်းကိုခွာထိုင်တဲ့လူမျိုးပေါ့ကြားနေတမာတွေဘုရားဘာသာလို့လည်းမပြောရဘူးမဟုတ်ဘူးလို့လည်းမပြောရဘူးအဲ့လိုလူကလည်းရှိတယ်လေဒီကနေ့ခင်လည်းမပြတ်မသားတမာတွေအများကြီးရှိတာပဲဒါအပြတ်မသားတမာတွေဟိုလိုလိုဒီလိုလိုဟိုရောင်ရောင်ဒီရောင်ရောင်ရှိတာအဲ့တော့ဘာသာရေးပိုင်းမှာလည်းပဲမြတ်စွာဘုရားလက်ထက်ကမြတ်စွာဘုရားစီရောက်လာတဲ့အုပ်စုတွေတည်းဟာနော်ဒီလိုပုဂ္ဂိုလ်တွေလည်းပါလာတယ်။နောက်အုပ်စုတစ်ခုကတော့ဘာလို့တော့ဆိုရင်ဖခင်နဲ့တွေ့တဲ့အခါမှာခက်ကြဲကြဲအတန်မြင့်ပြီးတော့တပည့်တော်တို့ကဘာပြိုးຫນွယ်ကဘာလူမျိုးတွေပါဘာမျိုးတွေပါဆိုပါစို့တပည့်တော်တို့ကပါရတော်စအမျိုးပါကတဝအမျိုးပါအဲ့ဒီခေတ်ကထိတ်တန်မျိုးတွေကပါရထွာစာရူပါရုဆိုတာထိတ်တန်မျိုးတွေသူရဲ့မျိုးရိုးကိုဖော်ထုတ်ပြီးတော့မြတ်စွာဘုရားကိုရှောက်ကြားကြတယ်သူတို့လည်းရှင်မခိုးဘူးကာရဝလည်းမပြုတ်ဘူးသို့တော့လူကြားထဲမှာအခွင့်သာတော့သူပါပါဆိုတာကိုပြတ်တာကြတယ်အဲ့လိုလူမျိုးကလည်းပါတယ်အဲ့ဒီလူတွေကြတော့ဘယ်လိုလူတွေတုံးဆိုတော့အချင်းဒီတစ်ခုခုကြောင့်သူတို့ဟာလူကြားထဲမှာလူမထင်မရှားဖြစ်သွားတဲ့ပုံကိုယ်တွေ လူကြားထဲမှာလူသိမများမထင်မရှားဖြစ်သွားတဲ့အခါမှာမြတ်စွာဘုရားစီရောက်လာတဲ့ပရိသတ်ကအလွန်များတာအလွန်များတော့သူတို့အခွင့်ကောင်းမှုလို့သူတို့နာမည်ကိုကြေညာကြတာအဲ့ဒါအဲ့ဒီပုဂ္ဂိုလ်မျိုးတွေကလည်းလာတယ်သူတို့အမည်နာမကိုထုတ်ဖော်ပြီးတော့မြတ်စွာဘုရားရှေ့မှာထိုင်ကြတယ်အဲ့ဒီပုဂ္ဂိုလ်တွေကလည်းဗုဒ္ဓဘာသာမဟုတ်ဘူးအဲ့တချို့သောပုဂ္ဂိုလ်တွေကြတော့မြတ်စွာဘုရားစီရောက်လာဘာမှမလျှောက်ဘူးဒီတိုင်းငုတ်တုတ်ထိုင်ပရိသတ်ထဲလာပြီဒီတိုင်းငုတ်တုတ်ထိုင်အဲ့ဒီပုဂ္ဂိုလ်တွေကတော့ဟိုအသိဉာဏ်သိပြီးတော့မရှိတဲ့ဉာဏ်ဉာဏ်သွေးမမိတဲ့ပုဂ္ဂိုလ်တွေလို့ပြောတာအဲ့ဉာဏ်သွေးမမိတဲ့ပုဂ္ဂိုလ်တွေသူများရောင်လို့ရောင်မဲ့ပုဂ္ဂိုလ်တွေပေါ့ရောပြီးတော့ထိုင်တဲ့ပုဂ္ဂိုလ်တွေအဲ့လိုအုပ်စု၅ခုရောက်လာနော်အုပ်စု၅ခုဒါလူပိဋ္ဌတ်တဲ့ဆိုတာဒါရှိနိုင်တယ်လေပထမအုပ်စုကဘုရားကိုကြည်ညိုတဲ့လူတွေကဘုရားကိုရှ िख ိုးပြီးတော့တနည်းအားမှထိုင်ကြတယ်ဒါဘုရားကိုကြည်ညိုတဲ့အုပ်စုဘုရားကိုတော့မကြည်ညိုဘူးဒါပေမဲ့လူမှုရေးနားလည်တယ်အကင်းပါတယ်ရှင်ကျေးမှုအရာမြတ်စွာဘုရားကိုနှုတ်ဆက်တယ်နှုတ်ဆက်ပြီးထိုင်နေကြတယ်အဲ့ဒါတွေကတော့လူယဉ်ကျေးလို့ပြောနောက်အုပ်စုတစ်ခုကတော့လက်ဟုတ်ဖဲချီးတယ်ဘုရားကိုရှ िख ိုးဘူးသူတို့ကသူများကပြောလာလို့ရှိရင်ခြေပါဖို့အတွက်ရှင်မခိုးဘူးလားလို့ပြောရင်အလဲဟုတ်ခြေထားတာပဲဘာလို့ရှ िख ိုးတာတော့လို့ပြောလို့ရှိရင်လဲရှစ်လဲဟုတ်ခြေတာရှ िख ိုးတာမှမဟုတ်တာလို့အဲ့လိုဘုရားဘာသာလည်းမဟုတ်တခြားဘာသာဝင်လည်းမဟုတ်လူပြောသူပြောမခန့်ကျင်တဲ့ပုံစံတွေပေါ့အဲ့ပုံစံတွေကအမည်နာမကိုထုတ်ဖို့ပြောတဲ့ပုဂ္ဂိုလ်တွေကတော့လူလောကမှာအခွင့်သာတော့နာမည်ရခြင်းလို့ပြောတဲ့ပုဂ္ဂိုလ်တွေတဲ့။နောက်ဘာမှမပြောဘဲနဲ့လူကြားထဲမှာတိတ်တိတ်ပဲထိုင်နေတဲ့ပုဂ္ဂိုလ်တွေကတော့အဲအသိဉာဏ်အားနေတဲ့ပုဂ္ဂိုလ်တွေ။အဲ့လိုဝိနုဒ္ဒရယောမှာလူအုပ်စု၅ခုမြတ်စွာဘုရားစီရောက်လာ။အဲ့လိုထိုင်နေပြီးတဲ့အခါမှာထက်ထက်မြက်မြက်ရှိတဲ့လူကြားထဲမှာစကားပြောလိမ့်လိမ့်ရင်းရင်းကြီးကြီးရှိကြတဲ့ပုဂ္ဂိုလ်တွေကမြတ်စွာဘုရားနဲ့တွေ့တော့သူတို့သိကြတာမေးကြတယ်သူတို့ဆန္ဒရှိတာကိုဖွင့်ထုတ်ပြီးပြောကြတယ်အဲ့တော့လူတွေရဲ့ဆန္ဒဘာရှိတုံးဆိုတော့သူတို့ပြောတယ်အရှင်ဂေါတမကျွန်ုပ်တို့ဟာဒါမျိုးဖြစ်ချင်ပါတယ်ဒီလိုဆန္ဒရှိပါတယ်ဘလူဆန္ဒရှိတော့ဆိုရင်အိနှောင်းယသားနဲ့သာသမီတွေရဲ့အလယ်မှာလဲနေချင်းတယ်ပွေးကြိုင်တဲ့နသာပမ္မနသာတွေကိုလဲအသုံးပြုချင်တယ်ရွှေငွေပစ္စည်းဥစ္စာတွေလဲချမ်းသာချင်တယ်ဆိုလိုတာကမိသားစုဘဝမှာလဲနေချင်တယ်ပစ္စည်းဥစ္စာလဲချမ်းသာချင်တယ်တည်တဲ့အခါမှာလဲကောင်းရသူကတိရောက်ချင်တယ်ဘုန်းကြီးမွတ်နိုင်ဦးလို့ပြောတာသူတို့သာသနာပေါင်းထွက်ပြီးတော့ရှင်ဖျားလို့တော့ဘုန်းကြီးမွတ်နိုင်မှုတပည့်တော်ကသားရီသမီးရီနဲ့အိမ်တော်ရဲ့သားကိုမိသားစုနဲ့ပျော်ပျော်ကြီးနေချင်တယ်ကောင်းကောင်းစည်းစိမ်နေခံစားပြီးပျော်ပျော်ကြီးနေချင်တယ်ရွှေငွေတွေနဲ့လဲပေါများကြွယ်ဝချင်တယ်မနေရလို့သေးတဲ့အခါကျရင်ကောင်းအသူတိဘုံလည်းရောက်ချင်တယ်ဆိုလိုတာဒီဘဝလည်းပျော်ပျော်ပွားပွားနေချင်တယ်နောက်ဘဝလည်းကောင်းအသူတိရောက်ချင်တယ်ဒါသူတို့ရဲ့ဆန္ဒပါတဲ့အဲ့ဒီဆန္ဒကိုဖြည့်ဆည်းပေးနိုင်တဲ့အကျင့်တရားမျိုးကိုအရှင်ဘုရားလမ်းညွှန်ပေးနိုင်ပါမလားတဲ့နော်ဒီဘဝမှာလည်းပျော်ပျော်ပွားပွားမိသားစုနဲ့နေရမယ်နောက်ဘဝကျတော့လည်းကောင်းအသူတိရောက်မယ်အဲ့ဒီတရားမျိုးကိုဒီပြောလို့ဟောပါနိဗ္ဗာန်ရောက်ကြောင်းတရားမတားကြဘူးမတောင်းဘူးနော်နိဗ္ဗာန်ရောက်ကြောင်းတရားပြောတာမဟုတ်ဘူးဒါလူများစုကဒီတိုင်းပဲဆန္ဒရှိမှာပဲဘဝမှာအဆင်ပြေခြင်းနဲ့မနေရလို့သေးတဲ့အခါကောင်းအသုရိပုံရောက်ခြင်းနဲ့ဒါလူဆန္ဒပဲဒါလူများစုရဲ့ဆန္ဒကဒီတိုင်းပဲ အဲ့တော့ကိုယ့်ကိုယ်မေးကြည့်ပါဘာဖြစ်ချင်လဲကိုယ့်ကိုယ်အများစုကတော့ဒီတိုင်းပဲဖြစ်ရဘဝမှာအဆင်ပြေပြီးတော့ချမ်းချမ်းသာသာနေခြင်းနဲ့သိရင်လည်းကောင်းရသည်ဒီပုံရောက်ခြင်းဒါအဓိကပဲဖြစ်တယ်သူတို့လည်းအဲ့ဒီဆန္ဒရအဲ့ဒီဆန္ဒကိုဖြည့်ဆည်းပေးနိုင်တဲ့တရားဒေသနာမျိုးကိုသူတို့ဟောပါတဲ့အဲ့ဒီတရားဒေသနာမျိုးကဘာလို့ဆိုအတုပနာယိကကိုကျင်းစာတရားပဲဖြစ်တယ်ကိုကျင်းစာတရားထားလို့ရှိရင်ဒီဘဝမှာလည်းချမ်းသာသာနေရမယ်သိရင်လည်းကောင်းတဲ့ဒီဘုံရောက်မယ်ဒါမှမဟုတ်မြတ်စွာဘုရားကအတုပနာယိကံဝောဃပတေယောဓမ္မပရိယံဒေသိတာပိအေးအဲ့ဒါဆိုလို့ရှိရင်မင်းတို့ငါကိုရင်းစာတရားဟောမယ်တန်သူနာထသာရုကမနတိကရောထငါဟောမဲ့တရားကိုနားဆိုင်ပြီးထောင်းစိတ်ထဲမှာဆွဲမှတ်ပြီးတော့ထားဟောမဲ့ဆိုပြီးမြတ်စွာဘုရားကသူတို့ဆန္ဒနဲ့ပြည့်ဝစေတဲ့တရားမျိုးကိုဒီတုတ်တံမှာဟောတာဖြစ်တယ်။ဒါကြောင့်မို့ဗုဒ္ဓဟောကြားကုချင်းစာတရား။အဲတော့ကုချင်းစာတရားဆိုတာသူများနဲ့ဆက်ဆံလာလို့ရှိရင်နံပါတ်1ပြောဆိုခြင်းနဲ့ဆက်ဆံတာတစ်ခုနံပါတ်2ကပြုလုပ်ခြင်းနဲ့ဆက်ဆံတာတစ်ခုစိတ်ထဲမှာရှိတာနဲ့မဆိုင်ဘူးလူတွေအတူနဲ့တူဆက်ဆံကြရတဲ့ဆိုရင်အပြောနဲ့ဆက်ဆံအလုံးနဲ့ဆက်ဆံနှစ်ခုရှိတယ်ပေါ့အဲ့ဒါနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားကအလုံးနဲ့ဆက်ဆံမှုနဲ့ပတ်သက်ပြီးတော့ဒီသူတို့ကိုအရင်ရှင်းပြကိုကျင်းစာတရားထားဖို့အလုံးနဲ့ပတ်သက်တဲ့ဆက်ဆံမှုကိုရင်ရှင်းပြတယ်။အေးကိုကျင်းစာတရားဆိုတာတဲ့ဒီလောကမှာစိတ်ကောင်းနှလုံးကောင်းရှိတဲ့ပုဂ္ဂိုလ်ဟာသူ့ဟာဒီလိုစဉ်းစားတယ်တဲ့စဉ်းစားပုံစဉ်းစားနေလေးကိုစကြည့်လူတိုင်းလူတိုင်းကကိုမစဉ်းစားဘူးဆိုရင်လည်းကိုစဉ်းစားရမယ်ဒီတိုင်းစဉ်းစားမယ်ငါဟာအသက်ရှိခြင်းနဲ့မသေးခြင်းဘူးဟောချမ်းသာခြင်းနဲ့ဆင်းရဲကိုယွမ်းမုန်းတယ်ဒါလူတိုင်းလူတိုင်းကကိုယ့်ကိုယ်ကြည့်မယ်ဆင်းငါအသက်ရှင်နေတယ်မသေးခြင်းဘူးချမ်းသာခြင်းနဲ့ဆင်းရဲမှာကြောက်တယ်ဆင်းရဲမှာကြောက်တယ်အဲ့ဒါလို့ကိုယ့်ကိုယ်ရင်စဉ်းစားပြီးတော့အဲ့တော့မသေးခြင်းဘူးအသက်ရှင်ခြင်းနဲ့ချမ်းသာခြင်းနဲ့ဆင်းရဲကိုကြောက်တယ်ဆိုတော့ငါကိုနော်သူများတွေကငါကိုလာပြီးတော့တတ်မယ်ဆိုရင်ငါကြိုက်မှာမဟုတ်ဘူးမကြိုက်ဘူးမနှစ်သက်ဘူးအဲ့တော့ငါကိုယ်တိုင်ကလည်းပဲငါ need to အသက်ရှင်ခြင်းနဲ့သက်ရှင်ခြင်းနဲ့မသေးခြင်းဘူးချမ်းသာခြင်းနဲ့ဆင်းရဲဒုက္ခကိုယွမ်းမုန်းနေဆိုတဲ့မြည်သည့်တတ္တဝါကိုပဲဖြစ်ဖြစ်ဒုက္ခပေးမယ်တပ်ဖြတ်မယ်ဆိုရင်သူလဲကြိုက်မှာမဟုတ်ဘူးအဲ့တော့ငါမကြိုက်တာသူလဲကြိုက်မှာမဟုတ်ဘူးဒါကိုကျင်းစာတရားပဲเนาะငါမကြိုက်တဲ့အလုပ်သည်သူလဲမကြိုက်တဲ့အလုပ်ပဲဖြစ်မယ်ယောခောမြာယံဓမ္မောအပိယောအာဝနာဘောပရတိသောဓမ္မောအပိယောအမနာပါယငါမကြိုက်တဲ့အရာသည်သူမကြိုက်တဲ့အရာသာဖြစ်တယ်အဲ့တော့ငါမကြိုက်တဲ့အရာကိုဘာဖြစ်လို့သူများကိုသွားလောက်အောင်မှာလဲကိုကျင်းစာတရားနဲ့စဉ်းစားတာငါမသေးခြင်းဟုသက်ရှင်ခြင်းနဲ့မသက်နဲ့သူများကိုဘယ်တော်မှမသက်နဲ့ဟောသူလည်းတော်မှန်သမျှအသက်ရှင်ခြင်းညမှာပဲသူတို့ရဲ့ဆန္ဒအရဆင်းရဲမှာကြောက်ကြတယ်ချမ်းသာခြင်းနဲ့ဘဝမှာပျော်ရွှင်ခြင်းနဲ့တော့အဲ့လိုပုဂ္ဂိုလ်မျိုးကိုပျော်ရွှင်ခွင့်မပေးဘူးအသက်ရှင်ခွင့်မပေးဘူးဆိုတာတရားသလားဘယ်တရားမလဲကိုတော့အသက်ရှင်ခြင်းနဲ့သူများတော့အသက်ရှင်ခွင့်မပေးဘူးကိုကတော့ချမ်းသာခြင်းနဲ့သူများကိုချမ်းသာခွင့်မပေးဘူးကိုယ်ကဒုက္ခရောက်မှကြောက်တယ်သူများကြတော့ဒုက္ခပေးတယ်ဆိုတာဓမ္မတရားတာပဲအဲ့လိုစဉ်းကျင်စဉ်းစားပြီးတော့ သူများတက်ကိုတတ်ချင်းဆိုတဲ့ပါဏတိပါဒအမှုကကိုယ်တိုင်လည်းရှောင်ကျင်တယ်သူတို့ဘာတွေကိုလည်းရှောင်မိုးတိုက်တွန်းတယ်ရှောင်ကျင်ခြင်းရဲ့ရှောင်ကျင်ခြင်းကိုလည်းချီးမွမ်းမှုပြုတယ်အဲ့တော့လူဟာ၃မျိုးပေါ့နော်ကိုယ်တိုင်လည်းရှောင်တယ်သူများကိုလည်းရှောင်မိုးပြောတယ်ရှောင်နာရဲ့ခုံကျေးဇူးကိုလည်းပြောတယ်ချီးမွမ်းတယ်ပေါ့ရှောင်ကျင်ခြင်းကိုချီးမွမ်းပြောဆိုတယ်အဲ့ဒီအချက်၃ချက်နဲ့သူ့ရဲ့ကုချင်းတရားဟာလုံးဝစင်ကြဲသွားတယ်တိကောတိပရိသုဒ္ဓါတဲ့ point 3ခုကနေပြီးတော့သူကစင်ကြဲနေတယ်ကိုယ်တိုင်မတတ်ခြင်းကြောင့်လည်းစင်ကြဲတယ်သူများကိုအတ္တမခိုင်းခြင်းကြောင့်လည်းစင်ကြဲတယ်တတ္ထဖြတ်တာကိုမချီးမွမ်းခြင်းကြောင့်လည်းပဲစင်ကြဲတယ်ဒုစရိုက်ဆိုတာကိုယ်တိုင်တိုက်တွန်းချီးမွမ်းစိတ်တူ၄ခုရှိတယ်သူကပါဏာတိပတ္တန်နဲ့ပတ်သက်၄ခုအရိဏတနာနဲ့ပတ်သက်၄ခုဒုစရိုက်၁၀ပါးနဲ့ပတ်သက်၄ခုအဲ့တော့ဒုစရိုက်၁၀ခုကို၄ခု၄ခုနဲ့၄နဲ့မြောင်းလိုက်လို့ရှိရင်ဒုစရိုက်၄၀ရှိတယ်နော်ဒုစရိုက်၁၀ပါးသည်၄၀ဖြစ်တယ်ကိုယ်တိုင်လှုပ်တာတစ်ခုသူများကိုတိုက်တွန်းတာတစ်ခုချီးမွမ်းတာတခုစိတ်တူတာတခုသူများလို့ရင်ဟိုသဘောတူတယ်အဲ့ဒါတွေကအကျိုးသက်ရောက်ထားခြင်းတူတူပဲအကျိုးသက်ရောက်ထားခြင်းတူတူပဲအဲ့တော့အဲ့ဒီနီးနဲ့သူကကိုယ်တိုင်းတတ်ခြင်းကလည်းရှောင်းတယ်သူများကိုတိုက်တွန်းခြင်းကလည်းရှောင်းတယ်နော်ဒီပါဏာတိပါဒအလုတ်ကိုချီးမွမ်းပြောဆိုခြင်းကလည်းရှောင်းနေဆိုတော့ဒီသုံးခုအဖြစ်သူ့ရဲ့ကာယကံဟာကိုချင်းတရားဟာလုံးဝစင်ကြယ်နေဒါကပါဏာတိပါဒနဲ့ပတ်သက်ပြီးတော့ဒီကာယကံမှုတစ်ခုနဲ့သူပတ်သက်ပြီးတော့စဉ်းစားတာအဲ့ဒါလို့စဉ်းစားသလိုအဋိဏဒါနနဲ့ဆက်ပြီးတော့စဉ်းစားလူဆိုတာသူများဒုက္ခရောက်အောင်လုပ်တာတတ္တကတခုသူများပစ္စည်းဖြတ်တာတခုတော့လူတော့မတတ်ဘူးပစ္စည်းယူတယ်ဘယ်မှမကောင်းဘူးလေလူတတ်တာလည်းမကောင်းဘူးလူတော့မတတ်ဘူးပစ္စည်းယူတယ်ဒါလည်းဒုစရိုက်မှုပဲအဲ့တော့သူများပစ္စည်းယူမှုနဲ့ပတ်သက်ပြီး तू ကစဉ်းစားတယ် तू စဉ်းစားပုံနဲ့ရတယောက်ယောက်ကငါပစ္စည်းကိုမပေးဘဲနဲ့အတင်းအာရမယူမယ်ဆိုရင်ငါမကြိုက်ဘူးငါကလည်းသူများပစ္စည်းကိုမတရားတဲ့နည်းနဲ့ရအောင်ယူမယ်ဆိုရင်သူများကလည်းကြိုက်မှာမဟုတ်ဘူးအဲ့တော့ငါမကြိုက်တဲ့အရာသည်သူများမကြိုက်တဲ့အရာပဲဖြစ်တယ်ငါမနှစ်သက်တဲ့အရာသည်သူများမနှစ်သက်တဲ့အရာဖြစ်တယ်အဲ့တော့သူများမကြိုက်တဲ့အလုပ်ကိုငါဘာလို့လုပ်ရမှာလဲ။ဒါကိုချင်းစာတရား။ငါပစ္စည်းကိုသူများယူမယ်ဆိုရင်ငါမကြိုက်ဘူး။အဲ့တော့သူများကလည်းသူတို့ပစ္စည်းကိုယူရင်မကြိုက်ဘူး။အဲ့တော့ကိုမကြိုက်တာကိုသူများကဘာလို့လုပ်ရမှာလဲဆိုပြီးတော့သူများပစ္စည်းကိုယူခြင်းမှရှောင်ကျင်တယ်။ဘသူကိုမှလည်းဒီအရိဏဒါနအမှုပြုဖို့မတိုက်တွန်းမှုအရိဏဒါနအမှုရဲ့ချီးမွမ်းစကားလည်းမပြောဘူးဆိုလို့ရှိရင်ကိုယ်တိုင်မလုံချင်းသူများကိုမခိုင်းခြင်းလုံးဝချီးမွမ်းမှုမရှိခြင်းအပြင်အရိဏဒါနနဲ့ပတ်သက်တဲ့သူ့ရဲ့ကိုချင်းတရားဟာအချက်၃ချက်ကနေစီးခြင်းစင်ကြယ်သွားတယ်လုံးဝစင်ကြယ်ကိုယ်တိုင်လည်းမလုပ်ဘူးတော့ကိုယ်တိုင်တော့မလုပ်ဘူးသူများကိုတုတ်ပေးတယ်ဆိုရင်တော့မစင်ကြယ်ပြန်ဘူးအဲ့ဒါကိုယ်တိုင်တော့မလုပ်ဘူးသူများကိုခိုင်းတယ်အဲ့တော့ကိုယ်တိုင်လည်းမလုပ်ဘူးသူများလည်းမခိုင်းဘူးဒါပေမဲ့အဲ့လိုဟာကိုသဘောကျတယ်ဆိုရင်လည်းမစင်ကြယ်ပြန်ဘူးဒီသုတ္တမမြတ်စွာဘုရား point 3ခုပဲပေါ်တာတကယ်ကတော့4ခုရှိတယ်နော်4ခုရှိတယ်ကိုယ်တိုင်တိုက်တွန်းချီးမွမ်းစိတ်တူစိတ်တူတာဆိုတာသဘောတူတာပြောတာ အဲ့ဒီလေးကုသလုံအပြစ်ရှိတယ်ဒါကြောင့်မို့အဲ့ဒီလေးကုကနေကင်းလွတ်သွားလို့ရှိရင်ဒါ point 4ကုကနေပြီးသူ့ရဲ့ကာယကံမှုကစင်ကြယ်တယ်လို့ပြောမယ်အရိဏဒါနနဲ့ပတ်သက်ပြီးစင်ကြယ်အောင်အဲ့တော့ကိုယ့်ကိုယ်ပါဏာတိပါဒါကနေပြီးတော့အချက်3ချက်ကစင်ကြယ်သလိုအရိဏဒါနနဲ့ပတ်သက်ပြီးတော့အချက်3ချက်စင်ကြယ်ရဲ့လားစရာကိုဆက်စေးရမှာဖြစ်တယ်ပေါ့ဟုတ်ပြီလူတွေဟာကိုရီးလျောက်ဒုစရိုက်အလုပ်ကိုလုပ်တဲ့အခါမှာတပ်ဖြတ်ခြင်းအမှုရဲ့ပစ္စည်းဥစ္စာကိုမတရားယူခြင်းအမှုရဲ့နောက်တစ်ခုကဘာလို့ဆိုရင်လူကုန်သိက္ခာကိုစော်ကားခြင်းလူကုန်သိက္ခာကိုစော်ကားခြင်းအဲ့ဒါဘာလို့ဆိုတော့သူတစ်ပါးအိမ်တော်ဘက်ကိုသူတို့ပါအိမ်တော်ဘက်ကိုလွန်ကျူးစော်ကားမှုကာမေသူမိစ္ဆာစာရပေါ့နော်သူတို့ပါနဲ့အိမ်တော်ဘက်ဖြစ်တဲ့အိမ်တော်ဘက်ကိုကျူးလွန်မှုအဲ့တော့သူကစဉ်းစားတယ်လူတယောက်ဟာငါရဲ့အိမ်တော်ဘက်ကိုစော်ကားမဲ့ဆိုရင်ငါမကြိုက်ဘူးထို့တူပဲငါကသူများရဲ့အိမ်တော်ဘက်ကိုသွားပြီးတော့စော်ကားမဲ့ဆိုရင်သူများလည်းကြိုက်မှာမဟုတ်ဘူးငါမကြိုက်တဲ့အလုပ်ဒီသူများမကြိုက်တဲ့အလုပ်ပဲဖြစ်တယ်အဲ့တော့သူများမကြိုက်တဲ့အလုပ်မျိုးကိုငါမကြိုက်တဲ့အလုပ်မျိုးကိုဘာဖြစ်လို့သူများကိုလုပ်ရမလဲမလုပ်သင့်ဘူးဒါကိုချင်းစာတရားပဲဒီကိုချင်းစာတရားထားပြီးတော့သူဟာကာမိတုမိစ္ဆာစာရအမှုကိုလုံးဝရှောင်ကျင်တယ်ကာမိတုမိစ္ဆာစာရအမှုကနေရှောင်ကျင်တယ်ကာမိတုမိစ္ဆာစာရကိစ္စနဲ့ပတ်သက်ပြီးဘယ်သူ့ကိုမှအားပေးအားမြောက်မလုပ်ဘူးကာမိတုမိစ္ဆာစာရကရှောင်ကျင်တာကိုချီးမွမ်းတယ်ကာမိတုမိစ္ဆာစာရအလုတ်ကိုလုံရင်ကဲ့ရဲ့ရှုပ်ချတယ်အဲ့ဒီနေရာဖြင့်ကာမိတုမိစ္ဆာစာရဆိုတဲ့ကာယကံမှုကလည်းပဲအချက်၃ချက်ကနေသူဟာစင်ကြယ်တန်ရှင်းသွားတယ်အဲ့တော့ကိုယ့်ကိုတန်ရှင်းဖို့ရအတွက်ဒီအချက်၃ချက်ကနေစင်ကြယ်ရမယ်အဲကိုယ်ကိုယ်တိုင်တော့မလုပ်ဘူးသူများကိုတော့သဘောကျတာမျိုးသူများကိုချွန်တွန်းလုပ်ပေးတာမျိုးတိုက်တွန်းတာမျိုးလုပ်နေသူရင်ဒါမစင်ကြယ်ဘူးအဲ့တော့ကိုယ်တိုင်လည်းရှောင်ကျင်တယ်သူများကိုလည်းမတိုက်တွန်းဘူးဒီလုပ်လုပ်တဲ့ပုဂ္ဂိုလ်လည်းအားပေးအားမြောက်မလုပ်ဘူးရှုတ်ချတယ်သူတို့ဆိုလိုတယ်ပေါ့ဒါကာယဒုစရိုက်၃မျိုးနဲ့ပတ်သက်ပြီးတော့ကိုချင်းစာတရားထားဖို့နောက်တစ်ခါဝစီဒုစရိုက်နဲ့ပတ်သက်ပြီးတော့ကိုချင်းစာတရားထားဖို့လောကသူများနဲ့ပတ်သက်တာဆိုရင်ကာယကံနဲ့ဝစီကံကသူများနဲ့ပတ်သက်တာမနောကံကြတော့ကိုယ်ရင်ထဲမှာပဲဖြစ်တယ်အဲ့တော့ကာယကံစင်ကြယ်မှုရပြီဆိုရင်စိတ်နဲ့ပတ်သက်ပြီးတော့ဟိုဝစီကံနဲ့ပတ်သက်ပြီးတော့စင်ကြယ်ဖို့အတွက်သူကစဉ်းစားတယ်လူတယောက်ဟာလေညာပြီးတော့ငါအကျိုးစီးပွားပျက်စီးအောင်လုပ်မယ်ဆိုရင်ငါကြိုက်မှာမဟုတ်ဘူးငါကလည်းသူ့ရဲ့လိညာမှုနဲ့သူ့ရဲ့အကျိုးစီးပွားကိုပျက်စီးအောင်လုပ်ရင်သူ့လည်းကြိုက်မှာမဟုတ်ဘူးငါမကြိုက်တဲ့ဟာသည်သူမကြိုက်တဲ့ဟာပဲဖြစ်တယ်အဲ့လိုသူမကြိုက်တဲ့အရာကိုငါဘာလို့လုပ်ရမှာလဲကိုချင်းစာတရားကိုယ်ကိုလာလိမ်ပြီးတော့ကိုကျိုးစီးပွားပြက်အောင်လုပ်ရင်ကိုမခံနိုင်ဘူးအဲ့တော့ဒီနေရာမှာမူတဝါဒဆိုတဲ့နေရာလေးမှာလိန်တိုင်းတော့အပြစ်ကြီးတာမဟုတ်ဘူးမလိန်တာတော့အကောင်းနဲ့ပေါ့သို့တော့ဒီနေရာမှာဒုစရိုက်အနေနဲ့ပြောတဲ့မူတဝါဒကဘာလို့ဆိုရင်သူများအကျိုးစီးပွားပြက်အောင်လိန်တဲ့အလိမ်မျိုးဆိုလိုတယ်နော်ဒါကြောင့်မလို့ဒီမှာမူတဝါဒေနအထံပင်စေရတယ်မူတဝါဒဖြင့်သူတော်ဘာအကျိုးပျက်စီးအောင်လုပ်တာဥမာမဲ့ယုံမြင်ကနာတက်ပြီးတော့ လူတယောက်ဟာကိုယ်လည်းမမြင်မဲနဲ့သူခိုးတာကိုယ်လည်းမမြင်မဲနဲ့ဟုတ်တယ်ဒီလူခိုးပါတယ်ဆိုရင်ဟိုလူကထောင်တန်းကျသွားသုံးဖို့ရောရတယ်ဆိုရင်သူ့အကျိုးစီးပွားတွေပျက်စီးသွားအဲ့လိုလူတယောက်ရဲ့အကျိုးစီးပွားကိုဖြက်စီးတဲ့မူတာဝါဒမျိုးဆိုလို့ကိုရှိတယ်မပေးခြင်းလို့မရှိဘူးပြောလိုက်တာဒါမျိုးဆိုလို့တာမဟုတ်ဘူးเนาะပြဿနာမတက်ခြင်းလို့မသိဘူးပြောလိုက်တယ်အဲ့ဒီလိုလိန်နီးကလိန်နာကိုပြောတာမဟုတ်ဘူးဒီမူတာဝါဒဒုစရိုက်ကကိုပြောလိုက်လို့တစ်ဖက်သားနင့်နာဆုံးရှုံးသွားတာနင့်နာဆုံးရှုံးသွားတယ်အဲ့ဒီလိုလိန်လေလှည့်စားပြီးတစ်ဖက်သားအကျိုးစီးပွားပြက်ပြောင်းအောင်လုပ်တဲ့မူတာဝါဒကိုငါးပါးသီလမှာဆိုလိုတယ်လို့မှတ်တာအဲ့တော့ဒီချိုးကတော့ပြောရဲပေါ့မူတာဖြူဆိုပြီးတော့စာသုံးတော့မဟုတ်ဘူးပေါ့မူတာဖြူတာလားမဲတာလားတော့သူကတော့မူတာဖြူဆိုပြီးတော့ပြောလိပြောထားရှိကြတယ်အဲ့တော့ငါးပါးသီလမှာပါတဲ့မူတာဝါဒသည်တစ်ဖက်သားအကျိုးပျက်စီးအောင်ပြောတဲ့မူတာဝါဒကိုဆိုလိုတယ်လို့ဒီလိုတော့မှတ်ထားဖို့လိုတယ်အမေရိုက်မှာကြောက်လို့လိန်နာအဖေရိုက်မှာကြောက်လို့လိန်နာအဲ့ဒီမူတာဝါဒမျိုးတွေမဟုတ်ဘူးလူတိမှာရှက်လို့လိန်နာအဲ့ရမျိုးဆိုလို့ရမဟုတ်ဘူးကိုပစ္စည်းမပေးခြင်းလို့လိန်နာရှိရတဲ့နဲ့မရှိဘူးလို့ပြောလိုက်တယ်တစ်ဖက်သားမှာအကျိုးစီးပွားမပြည့်ဘူးဆိုလို့ရှိရင်အဲ့ဒီမူတာဝါဒကဒီငါးပါးသီလထဲမှာပါတဲ့အပြစ်ကြီးတဲ့မူတာဝါဒတော့မဟုတ်ဘူးသို့တော့လိန်လီမှုကတော့ဖြစ်တာပေါ့သူကအပြစ်ကြီးမှဟိုဒီသူများရဲ့အကျိုးပျက်စီးမှထိခိုက်နစ်နာသွားမှကိုယ့်ရဲ့မူတာဝါဒပို့ပြီးတော့ဆိုးတယ်ပေါ့နော်သူများအကျိုးပျက်ပြားမှုဆိုတာပို့ရေးကြီးတယ်ပေါ့သူများအကျိုးမပျက်စီးဘူးဆိုလို့ရှိရင်တော့ကိုယ့်ကိုယ်ကာဝယ်တဲ့အနေနဲ့လိန်လိုက်တယ်သိတယ်မသိဘူးလို့ပြောလိုက်တယ်ယသရာမတက်ခြင်းရှိတယ်ဆိုတာသိရတဲ့နဲ့မရှိဘူးပြောလိုက်တယ်ကိုပစ္စည်းမပေးခြင်းလို့မရှိဘူးပြောအဲ့ဒါမျိုးဆိုလို့တာမဟုတ်ဘူးအော်ဒုစရိုက်နဲ့ပတ်သက်တဲ့မူတော်ပါအဲ့ဒါကိုရှင်းရှင်းလင်းလင်းနားလည်ဖို့လိုတယ်ယသရာပြောကိုယ်တိုင်ကမူတော်ဝရနဲ့ပတ်သက်ပြီးတော့ဆွေမျိုးညာတိတို့ရဲ့အလဲမှာဖြစ်စေပရိသတ်တိရဲ့အလဲမှာဖြစ်စေရုံးပြင်ကနာတက်ပြီးတော့ဖြစ်စေသူကိုတက်တည်အရာထားမေးလို့ရှိရင်တဲ့မသိပဲနဲ့သိတယ်လို့ပြောတယ်သိရတဲ့နဲ့မသိဘူးလို့ပြောတယ်အဲ့လိုပြောသည့်အတွက်ကြောင့်တစ်ဖက်သားအနစ်နာသွားတယ်ဆိုရင်အဲ့ဒီမူတာဝါဒမျိုးဆိုလိုတယ်အကျိုးစီးပွားဖြစ်စီးပြတဲ့မူတာဝါဒမျိုးဆိုလိုတယ်ပေါ့သို့တော့အကျိုးစီးပွားမဖြစ်တဲ့မူတာဝါဒကိုပြောတဲ့သလားဆိုတော့အဲ့လိုကြီးတော့လည်းပြောတဲ့တယ်လို့တော့ပြောတာမဟုတ်ဘူးသောတော့ဒုစရိုက်အနေနဲ့မဟုတ်ဘူးသူမှရွယ်ချက်ရှိတယ်လေသူကြောက်လို့လိမ့်နေဆိုတာအကြောက်ပြေတာပေါ့မပေးခြင်းလို့လိမ့်နေဆိုရင်တော့မပေးရတော့ဘူးပေါ့ဘယ်သူမှအကျိုးစီးပွားမပြည့်စည်ဘူးလေအကျိုးစီးပွားမပြည့်စည်သည့်အတွက်ကြောင့်ပြောမယ်ဆိုရင်ဒီဒုစရိုက်အရာမူတာဝါဒမဖြစ်ဘူးလို့ပြောရမှာပေါ့သို့တော့မြတ်စွာဘုရားကဆုံးမတာတော့ရှိစရာအနေနဲ့တော့မူတာဝါဒတော့မပြောပါနဲ့လို့ဆုံးမတာဘုဒ္ဓဘာသာလှုပ်လိုက်လို့ရှိရင်လူဟာလိန်ထက်သွားလို့ရှိရင်လိန်ချင်းဆိုတဲ့မှောင်ရိပ်မှာ꽌ပြီးတော့မဟုတ်တာလှုပ်တတ်တယ်။ဒါကြောင့်မို့လိန်မို့တော့မကြိုးစားနဲ့လို့ပြောရမှာ။ဒါအပြည့်မရှိဘူးပြောတာမဟုတ်ဘူး။မလိန်ကောင်းဘူး။လိန်ကောင်းတယ်လို့ပြောတာမဟုတ်ဘူး။အတိဘေကဟိုအပြစ်ကြီးတဲ့မူတာဝါဒဆိုတာလူတယောက်ရဲ့အကျိုးစီးပွားကိုပျက်စီးအောင်ပြောတဲ့မူတာဝါဒမျိုး။ငါးပါးသီလမှာပါတာအဲ့ဒါမျိုးဆိုလို့တယ်အဲ့တော့မမမကံပြောရခြင်းတူပေမဲ့လို့ရှိရွက်ချက်အမျိုးမျိုးရှိတယ်ရှိရွက်ချက်မျိုးမျိုးရှိတယ်အဲ့တော့သူကစဉ်းစားတာတယောက်ယောက်ကငါ့ကိုလိမ့်လေလှည့်ပြပြောဆခြင်းဖြင့်ငါ့ရဲ့အကျိုးစီးပွားတွေကိုဖျက်ဆီးမယ်ဆိုရင်ငါကြိုက်မှာမဟုတ်ဘူးငါအနေနဲ့လည်းမူတာဝါဒပြောပြီးသူများရဲ့အကျိုးစီးပွားကိုဖျက်ဆီးမယ်ဆိုရင်သူများကလည်းကြိုက်မှာမဟုတ်ဘူး သူမသူများမကြိုက်တဲ့ဟာသည်ငါမကြိုက်တဲ့ငါမကြိုက်တဲ့အရာသည်သူများမကြိုက်တဲ့အရာပဲဖြစ်တယ်။သူများမကြိုက်တဲ့အရာကိုငါဘာလို့လိုအောင်မှလဲ။အဲ့လိုစဉ်းစားပါတဲ့။အဲ့လိုစဉ်းစားလိုက်ပြီးတော့ကိုယ်တိုင်လည်းလိမ်လည်မှုကလိမ်လည်မှုမလုပ်ဘူး။သူများကိုလည်းလိမ်ဖို့မတိုက်တွန်းဘူး။လိမ်နေခြင်းရဲ့ခုံကျေးဇူးကိုလည်းမပြောဘူးဆိုလို့ရှိရင်ကိုယ်မှာ၃ဘက်၃တန်ကစင်ကြဲတဲ့ကိုကျင့်တရားတစ်ခုရပါတယ်လုံးဝစင်ကြဲတဲ့ကိုကျင့်တရားတစ်ခုရအထုတူပဲနောက်တစ်ခုကပါတော့ဆိုရင်လူတွေရဲ့နှုတ်မှာတယောက်နဲ့တယောက်ချစ်ခင်ပြီးတော့တဦးနဲ့တဦးမိတ်ဆွေရင်ဖြစ်နေပြီဆိုလို့ရှိရင်ကြားဝင်ပြီးတော့ချင်းထဲတတ်တယ်အချွန်နဲ့ပတ်တတ်တယ်အဲ့ဒါမျိုးကရှိတယ်လူတွေမှာမတည့်အောင်လုပ်တတ်တယ်ပေါ့အဲ့ဒါကိုပိတုဏဝါစာလို့ခေါ်တယ်ပိတုဏဝါစာပိတုဏဝါစာဆိုတဲ့စကားလုံးကတလုံးစီရဲ့အဓိပ္ပာယ်ကိုယူထားတာပိဆိုတာချစ်ခင်မှုသူဆိုတာတုံညစိတ်သုံးသွားအောင်နဆိုတာပြုလုပ်ခြင်းတူနဲ့တူကခင်မင်းနေတာကိုပျက်စီးသွားအောင်ချားဝင်ပြီးတော့ခုံးတိုက်တာအဲ့ဒါကိုပိတုဏဝါစာလို့ခေါ်တယ်အဲ့တော့လူတွေဟာစိတ်တက်ကလူတယောက်ကိုသူတို့နှစ်ယောက်꿰သွားစေခြင်းနဲ့ကိုယ့်ဘော်ကိုတော့ကျေးဇူးတင်စေခြင်းနဲ့ဆိုတော့စိတ်တက်နဲ့အဲ့ဒါမျိုးလုံးလေးရှိတတ်တယ်ပေါ့နော်လုံးလေးရှိတတ်တယ်အဲ့ဒါကြောင့်မို့မိတ်ဆွေတွေချင်းချင်း꿰ပြတော့အောင်မပြောရဘူးတဲ့အဲ့တော့တချို့ကတယောက်ယောက်ကငါနဲ့မိတ်ဆွေနဲ့꿰တော့အောင်ခုံးတဲ့ဇေကပြောမယ်ဆိုရင်ငါကြိုက်မှာမဟုတ်ဘူးထို့တူရဲ့ငါကသူ့နဲ့သူ့မိတ်ဆွေနဲ့꿰အောင်ပြောမယ်ဆိုရင်သူ့လည်းကြိုက်မှာမဟုတ်ဘူးသူမကြိုက်တဲ့ငါမကြိုက်တဲ့ဟာဒီသူမကြိုက်တဲ့ဟာပဲဖြစ်တယ်သူမကြိုက်တဲ့အရာငါဘာလို့လုပ်ရမလဲကိုကျင်းစရာတရားထားလိုက်ပါတဲ့အဲ့လိုထားပြီးတော့ခုနလိုပဲပိတုဏဝါစာကနေပြီးတော့ကိုယ်တိုင်းလဲရှောင်းတယ်သူများကိုလဲတိုက်တွန်းခြင်းမလုပ်ဘူးချိန်မှန်စကားလဲမပြောဘူးဆိုလို့ရှင်သုံးဘက်သုံးတန်ကစင်ကြဲသူဖြစ်သွားမယ်ဒါကိုချင်းတရားနဲ့ပတ်သက်ပြီးကိုယ့်ကိုစဉ်းစားပြီးတော့စင်ကြယ်တာဖြစ်အောင်ကြိုးစားဖို့မြတ်စွာဘုရားသွန်သင်ပြတာเนาะနောက်တစ်ခုကပါတော့ဆိုရင်ဖရုသဝါစာဖရုသဝါစာဆိုတာချမ်းတမ်းတဲ့စကားဆိုတာတစ်ဖက်သားမခံခြင်းတဲ့စကားအဲ့တော့မခံခြင်းတဲ့စကားဆိုတာဆဲတာပဲเนาะဆဲတဲ့စကားဆဲရတာပါပဲညာပဲနဲ့ဆဲတာဆဲရခြင်းကမျိုးစုံရှိတယ်ဆဲရခြင်းကမျိုးစုံရှိတယ်ဒီဆဲရလူကြီးပြောတာဆိုလို့ရှိရင်အသားမဲပြီးဝါတုတ်တုတ်ကိုမဲတုတ်လို့ခေါ်တာမျိုးလေဒါဆဲတာတခုပဲဆဲရခြင်းပဲဖြစ်တယ်နော်ဝါတုတ်လို့ပြောရင်လည်းဒါဆဲရတာလို့ဖြစ်တယ်အသားရောင်ကြည့်ပြီးတော့ပြောတာယောဂါကြည့်ပြီးတော့ပြောတာပုံပန်းတရံကြည့်ပြီးတော့ပြောတာအဲ့ဒါတွေကဆေးရတဲ့စကားလို့ဒီလိုသတ်မှတ်တယ်အဲ့ဒါတွေဆေးခြင်းဆေးမျိုးဆိုတာအမျိုးဆုံးဆေးတယ်ယောဂါနဲ့ဆေးတယ်ကိလေသာနဲ့ဆေးတယ်နာဘူးလို့ပြောရင်ဒါကိလေသာနဲ့ဆေးတယ်လို့ခေါ်တယ်အယူလို့ပြောရင်လည်းဒါဆေးတယ်လို့ခေါ်တယ်တော်တဖက်သားမခံနိုင်အောင်လှုပ်တဲ့ဟာတွေမသည်မဖရုသဝါစာလို့ခေါ်တယ်နော်ဖရုသဝါစာလို့ခေါ်တယ်အဲ့ဒီဖရုသဝါစာနဲ့ပတ်သက်ပြီးတော့လေကိုယ့်ကိုစဉ်းစားလိုက်ပါငါကသူများကိုဆဲရည်တိုင်းထွာပြောရင်သူများကကြိုက်မှာမဟုတ်ဘူးငါကိုလာပြီးဆဲရည်တွေ့ထိုင်ရင်လည်းငါမကြိုက်ဘူးသူလည်းမကြိုက်ဘူးငါလည်းမကြိုက်ဘူးသူမကြိုက်တဲ့အရာသည်ငါမကြိုက်တဲ့ငါမကြိုက်တဲ့အရာသည်သူမကြိုက်တဲ့အရာပဲဖြစ်တယ်အဲ့တော့သူမကြိုက်တဲ့အရာမျိုးကိုငါဘာလို့သူများတော့လောက်အောင်မှာလဲ ဆိုတဲ့ကိုကျင်းစာတရားထားလိုက်ပါတဲ့ထားပြီးတော့ဖုရသဝါစာဆိုတာဆဲရခြင်းကကိုယ်တိုင်လည်းမဆဲဘူးသူများကိုလည်းအဆဲမခိုင်းဘူးဆဲရခြင်းရဲ့ချီးမွမ်းစကားကိုလည်းမပြောဘူးဆဲတာကောင်းတယ်လို့မပြောဘူးလို့ဆိုလို့ရှိရင်အချက်သုံးချက်ကနေပြီးတော့သူကစင်ကြယ်တဲ့ပုဂ္ဂိုလ်ဖြစ်သွားတယ်ထို့တူပဲတန်ဖတ်ပလာပါစာဒီတံဖပလာပဆိုတဲ့စကားကကျေပြန့်တယ်သူကပိန်ဖြင်းသောစကားလို့ဘာသာပြန်ကြတာအတိတ်ပဲသိပေါ်ခြင်းမပေါ်ပဲပေါ့နော်ပိန်ဖြင်းတယ်ဆိုတာအနှစ်သာရမရှိတဲ့စကားအဆုံးမလည်းမဟုတ်ဘာမှအကျိုးသက်ရောက်မှုမရှိတဲ့မဟုတ်မမှန်လုံးကြံပြောဆိုတဲ့စကားမျိုးတွေသူကပြောတဲ့နဲ့အချိန်ပြောတာလည်းမဟုတ်ဘူးဆုံးမစကားနဲ့လည်းမပတ်သက်ဘူးတရားနဲ့လည်းမပတ်သက်ဘူးဘာနဲ့မှဘယ်ဘက်ကကြည့်ကြည့်ဘာမှအနှစ်သာရမရှိတဲ့စကားမျိုးတွေကိုတန်ဖတ်ပလပါလို့ခေါ်တယ်ဒါရင်မကဘူးသူကတန်ဟိတဒုက္ခပလပတိအေဒိနာတိတန်ဖတ်ပလပေါ်တယ်လူတယောက်ရဲ့အကျိုးစီးပွားအကြောင်းတရားနဲ့ချမ်းသာကိုဖျက်ဆီးတတ်တဲ့အရာလို့ဆိုလိုတာတလွဲကိုနားလည်သွားတာမျိုးတွေလူတယောက်ကိုမကောင်းတဲ့ဘက်ကိုရောက်သွားအောင်ဟိုသွေးဆောင်ပြောဆိုတဲ့အရာတွေဖြစ်မှာအဲ့တော့တပ္ပလပဆိုတဲ့စကားကိုနားထောင်ရင်ဒီပုဂ္ဂိုလ်ကတလွဲတွေမှတ်ယူပြီးတော့တလွဲအတွေးတွေတွေးတယ်တလွဲအလုပ်တွေလုပ်တယ်လူလောကမှာဘာမှတမိုးမရှိတဲ့အလုပ်တွေလုပ်တယ်။သင်္ကန်းစာပေးတာလည်းမဟုတ်ဘူး။ဘဝရဲ့အနေထိုင်ဘဝသင်္ကန်းစာလည်းမရဘူး။အတွေးခေါ်ရင်းလည်းလွဲချော်သွားတယ်။အကျိုးစီးပွားတွေလည်းပျက်စီးတယ်ဆိုတဲ့စကားမျိုး။သူကတော့ဗုဒ္ဓမကျဲတယ်။အဲ့တော့သဘောလဘာနဲ့ပတ်သက်တဲ့ဟာတော့မြတ်စွာဘုရားကဘာဟောတော့ဆို။မှန်တာလည်းမဟုတ်ဘူးတဲ့။ပြောတဲ့အချိန်လည်းမဟုတ်ဘူးတရားနဲ့လည်းမပတ်သက်ဘူးဆုံးမတာနဲ့လည်းမပတ်သက်ဘူးသင်္ကန်းစာပေးတဲ့စကားမျိုးလည်းမဟုတ်ဘူးဟောဘာမှအနှစ်သာရမရှိဘဲနဲ့လူရဲ့အတွေးခေါ်တွေလွဲချော်လွဲချော်သွားစေတဲ့စကားမျိုးတွေကိုတမ္ပပလပါလို့ခေါ်တယ်အဲ့ဒါကိုဒီတမ္ပပလပါဆိုတဲ့စကားလုံးရဲ့အဓိပ္ပာယ်ကိုဖွင့်ဆိုတဲ့အထက္ခရာတွေကတော့ဘာရေးတုံဆိုဟိန္ဒူပုံမြင်နေမှာလာတဲ့နော်ရာမယနာဇတ်ကိုရည်ညွှန်းပြီးတော့ပြောလို့ရှိတယ်နော်ဒါတာဂီရီတို့ဟိုဝေဒီတာကိုခေါ်ဆောင်သွားတာတို့ဒါတာဂီရီပိလူကခေါ်သွားတာတို့အဲ့ဒီဇလန်နေဟာအလကားတွေလို့ရေးရရှိတယ်သူကအဲ့ဒီဇလန်နေလို့ရည်ညွှန်းပြီးတော့ပြောလို့ရှိတယ်အဲ့ဒီရာမယနာဇတ်ကိုတမိုးထားတဲ့လူတွေကတော့မကြိုက်ဘူးပေါ့နော်ဒီစကားကိုကြိုက်ချင်မှကြိုက်တယ်ကြိုက်ချင်မှကြိုက်တယ်သို့သောရှင်မဘုဒ္ဓဂောသတို့အထက်ကရာဆရာတွေကတော့အဲတမ္ပပလပဆိုတာဘယ်လိုဟာရောဆိုရင်အာမေတိတာဟိုတသဂိရိကနေခိုးသွားတာတို့အဲ့ရမျိုးတွေဒီလိုဇလန်းနေရမယနာသမလာတဲ့ဇလံမျိုးတွေကိုတမ္ပပလပါလို့နမူနာထုတ်ပြတယ်သူကတော့ယဉ်ကျေးမှုအရာတမ္ပပဒီရမယနာသဆိုတာလေအိန္ဒိယလာတဲ့ရမယနာသကိုရှစ်ပေါင်းတော်တော်ကြာအောင်ကပြကြတာအခုအင်ဒိုနီးရှားတို့လည်းပဲဒီရမယနာသကလာပဲဗမာပြည်မှာလဲရမယနာဇတ်တိကတယ်နော်ထိုင်းမှာလဲကတယ်အဲ့ဒီဇလန်နေကိုရည်ညွှန်းပြီးတော့ဒါအကျိုးမရှိတဲ့ဟာတွေလို့မဟုတ်မမှန်လောက်ကြံထားတာတွေလို့ဘာမှလဲတန်ဖိုးမရှိဘူးပေါ့လေအဲ့ဒါလို့အထက်ကရာကျမ်းတွေကတော့အဲ့လိုရေးတယ်အဲ့တော့တမ္ပပလပဆိုတာခုနပြောသလို တရားနဲ့လည်းသက်ဆိုင်တာမရှိဘူးဆုံးမမှုနဲ့လည်းသက်ဆိုင်တာမရှိဘူးလူဘွားကောင်းကျိုးချမ်းသာပေးတဲ့နိလန်းနဲ့လည်းပတ်သက်မှုမရှိဘူးအဲ့ဒီလိုအလေးနက်တော့တန်ဖိုးမရှိတဲ့စကားမျိုးတွေကိုခုခေတ်ပြောတဲ့အပလာတွေပေါ့နော်အဲ့ဒီမျိုးတွေကိုသမပလပလို့ခေါ်တာလို့သူတို့ပဲကြံမြင့်မှန်းသူအဓိပ္ပာယ်ကတော့တန်ဟိတတုခံပလပတိဝိနသေတိတိသမ္ပပလပောဆို။ဩတံဖံတံဖဆိုတာအကျိုးစီးပွားနဲ့ချမ်းသာဒုက္ခကိုဖြတ်စည်းတဲ့စကားမျိုးတဲ့။လူရဲ့အကျိုးစီးပွားနဲ့ကောင်းတာတွေကိုဖြတ်စည်းတဲ့စကားမျိုးအဲ့တော့အတွေးခေါ်တွေလွဲမသွားစေတဲ့စကားမျိုးတွေကသမ္ပပလပါစကားလို့ပြောနိုင်တယ်။အတွေးခေါ်တွေလွဲမသွားစေတဲ့အကြောင်းအရာ။အဲ့တော့အဲ့ဒါနဲ့ပတ်သက်ပြီးတော့လည်းပဲသူကစဉ်းစားတယ်ငါဟာသူများကလာပြီးတော့အကျိုးမဲ့စကားတွေနဲ့ပြောပြီးတော့ငါရဲ့အတွေးခေါ်တွေမားယွင်းအောင်လုပ်ရင်ငါကြိုက်ပါမဟုတ်ဘူးငါကလည်းသူ့ကိုတမ္ပပလပပြောပြီးတော့အတွေးခေါ်လွှဲမောင်းလို့ရင်သူ့လည်းကြိုက်ပါမဟုတ်ဘူးငါမကြိုက်တဲ့အရာသူမကြိုက်တဲ့အရာဟာငါမကြိုက်တဲ့အရာပဲဖြစ်တယ်ဒါကြောင့်သူများမကြိုက်တဲ့အရာကိုငါဘာလို့လိုအောင်မှာလဲလို့ကိုကျင်းစာတရားနဲ့စဉ်းစားလိုက်ပါတဲ့အဲ့ဒါလို့စဉ်းစားလိုက်ပြီးတော့ကိုယ်တိုင်လည်းတမ္ပပလပကိုရှောင်လိုက်ပါသူများကိုလည်းတမ္ပပလပပြောဖို့မတိုက်တော့မှနဲ့တမ္ပပလပရဲ့ကောင်းကျိုးကောင်းတယ်ဆိုတာကိုလည်းပဲမချီးမွမ်းမှနဲ့လို့ယေရှုဗျာအဲ့ဒါလို့ဆိုလို့ရှိရင်သူရဲ့နှုတ်အကျင့်ဟာဟောရှုတော်သုံးဦးကနေပြီးတော့သူရဲ့နှုတ်အကျင့်ဟာစင်ကြယ်သွားတယ်အလုံးပေါင်းလိုက်တဲ့အခါကျတော့ကာယကံ၃ပါးဝစီကံ၄ပါးနဲ့ပတ်သက်ပြီးတော့စင်ကြယ်မှု9ပါးဖြစ်သွားရောเนาะကိုချင်းစာတရားထားပြီးတော့ကိုယ့်ရဲ့ကာယကံဝစီကံစင်ကြယ်အောင်ကိုချင်းတရားကောင်းအောင်သွန်သင်ပြသတဲ့ကိုချင်းစာတရားပဲဖြစ်တယ်ပေါ့ဒုစရိုက်တွေကိုမကျွလုံးအဲ့လိုလှုပ်ပြီးတဲ့အခါကျအဲ့ဒီပုဂ္ဂိုလ်ဟာမြတ်စွာဘုရားအပေါ်မှာနှစ်နှစ်ကာလအတိညာနဲ့ယုံကြည်သက်ဝင်မှု blind faith မဟုတ်ဘူးမျက်ကမ်းယုံကြည်မှုမဖြစ်ရဘူးဘုရားအပေါ်မှာယုံကြည်တဲ့အခါမှာတကယ်ကိုနှစ်နှစ်ကာလယုံကြည်တာအတိညာနဲ့စဉ်းစားပြီးမှယုံကြည်လက်ခံတာဟောမြတ်ကံယုံကြည်မှုမဟုတ်ဘူးအတိညာနဲ့ညုံယုံကြည်တယ်ဓမ္မတရားပေါ်မှာအတိညာနဲ့ယုံကြည်တယ်တန်ခါပေါ်မှာအတိညာနဲ့ယုံကြည်တယ်အရိယာသူတော်ကောင်းတွေမြတ်နိုးတဲ့သီလပေါ်မှာလည်းမကျိုးမပေါက်မပြောက်မကြအောင်ထိမ့်သိဆောလျှောက်တယ်ဆိုတော့ခုနတုန်းကဒုစရိုက်တရားကိုရှောင်ကျင်တဲ့သူတော်ကောင်းတရား9ပါးတတ္တဟိတတ္တမိသူတော်ကောင်းတရား9ပါးဒုစရိုက်တွေကိုအောင်လိုက်တာကာယဒုစရိုက်3ပါးဝစီဒုစရိုက်4ပါးကိုရှောင်ကျင်တယ်။နောက်ဖရတရားတန်ခါယရဏ3ပါးနဲ့သီလ။ဒါဝသီလကိုမျက်မျက်နူးနူးထိမ့်သိမ့်ဆောလျှောက်တယ်ဆိုတော့အလုံးပေါင်းလိုက်တဲ့အခါကျတော့9ပါးရဲ့ဒီက4ပါးရဲ့4ခုရဲ့နော်17ပါးအဲ့ဒီအရည်ချင်း17မျိုးနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်အရည်ချင်း17မျိုးနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဟာကိုယ့်ကိုယ်ကိုပြောခြင်းပြောလို့ရတယ်တဲ့ဘာပြောရမလဲငါတို့ကတော့ဘယ်တော့မှငရဲမကြဘူးငါမှငရဲကြနိုင်တဲ့အကုသိုလ်မရှိဘူးကုန်းနေပြီငါဘယ်တော့မှတိရစ္ဆာန်ဘဝမရောက်ဘူးတိရစ္ဆာန်ရောက်စေနိုင်တဲ့တရားတွေငါမှကုန်းနေပြီငါဘယ်တော့မှပြိတ္တဘောကမဖြစ်ဘူးပြိတ္တဘောဖြစ်နိုင်တဲ့တရားငါမှမရှိဘူးငါဘယ်တော့မှအပင်ငယ်အပေဒုက္ခတိကိုကြားမဲ့ပုဂ္ဂိုလ်မဟုတ်ဘူးငါဟာတကယ်သောတာပန်ပဲလို့ငါဟာတကယ်သောတာပန်ဖြစ်တယ်ကုသနာမပါပဲအပင်ငယ်ကြားတာမျိုးမရှိဘူးအထက်မဲ့ဖို့ရရဖို့ရအတွက်ကိန်းသေးတယ်จิตသေးတေးကြတယ်လို့ကိုယ့်ကိုပြောခြင်းပြောလို့ရတယ်လို့မြတ်စွာဘုရားကနောက်ဆုံးမှာကိုကျင်းစာတရားကနေပြီးတော့ကိုလူတော်လူကောင်းဖြစ်ပြီးတော့ကိုကိုအာမခံချက်ပေးနိုင်တဲ့အဆင့်ထီအောင်မြတ်စွာဘုရားဟောတယ်အဲ့ဒါလို့ဟောလိုက်တဲ့အခါကျတော့ ဝေလူတွာရရွာကလာတဲ့ပုံနာတွေရွာသူရွာသားတွေဟာမြတ်စွာဘုရားကိုဝမ်းမြောက်ဝမ်းသာလျှောက်ကြတယ်။ရှင်ဘုရားရှင်းပြတာကောင်းလိုက်တာ။တပည့်တော်တို့ဟာဒီကနေ့ကစပြီးရှင်ဘုရားကိုကိုယ်ွယ်စိတ်ကပ်ပါတယ်။တရားကိုလည်းကိုယ်ွယ်စိတ်ကပ်ပါတယ်။သံဃာကိုလည်းကိုယ်ွယ်စိတ်ကပ်ပါတယ်။တပည့်တော်တို့ကိုရှင်ဘုရားကိုယ်ွယ်စိတ်ကပ်တဲ့ဥပတ္တကဥပတိကမရလို့မှတ်တော်မူပါလို့မြတ်စွာဘုရားကိုလျှောက်ကြကြတယ်။အဲ့တော့ရှင်းတုံးကဘုရားဘာသာအဖြစ်ခံယူတယ်ဆိုတာဘုရားဘာသာဆိုရက်အသုံးမဟုတ်ဘူးဥပဒကဥပတိကဆိုရက်အသုံးနဲ့သုံးတာဖြစ်တယ်ဘုရားဘာသာဆိုရက်အသုံးတုံးကမြန်မာပြည်ကထွင်ပြီးတော့သုံးလိုက်တဲ့စကားလုံးသာဖြစ်တယ်မြတ်စွာဘုရားရဲ့အသုံးတုံးကဥပဒကနော်ဥပဒကရဲ့အဓိပ္ပာယ်ကရတနာသုံးပါးကိုစိကတ်သူအမျိုးသမီးကဥပတိကအမျိုးသားကဥပဒကအဲ့ဒါလို့ယရဏသုံးပါးကိုအသက်တဆုံးဆုံးကတ်သူလို့မှတ်ယူပါလို့မြတ်စွာဘုရားကိုလျှောက်ပြီးတော့မြတ်စွာဘုရားကိုဖရာတရားတန်ခါယရဏသုံးပါးကိုကိုယ်ဝစီကတ်တဲ့ပုဂ္ဂိုလ်တွေအဖြစ်လျှောက်ထားကြတယ်တာဟာဝေလူတော်ရေရတုတ်တံမှာမြတ်စွာဘုရားဟောတဲ့ကိုကျင်းစာတရားပဲဖြစ်တယ်ကိုကျင်းစာတရားထားပြီးတော့လူတော်လူကောင်းဖြစ်အောင်ကြိုးစားကြရမှာဖြစ်တယ်။တရားချက်ခင်သုရဇင်ပြိဋ္ဌာန်ပေါင်းတို့ကိုကျင်းစွာတရားထားခြင်းအပြင်မိမိတို့ကိုမိမိတို့လူတော်လူကောင်းအဖြစ်စဉ်းစားတွေးခေါ်ပြီးတော့အကောင်းဆုံးဖြစ်အောင်ကြိုးစားအားထုတ်နိုင်နေဆိုတာဒီတုတ်တန်အရာထင်ရှားလို့ကိုစီကိုစီစိတ်ဝင်တစားကြိုးစားအားထုတ်နိုင်ကြပါစေကုန်သတည
်း။
ရှိစေချာအောင်အရှင်ဖေယအရှ
င်ဖေယ
ဖေယတပည့်တော်တို့သည
်ဖေယတပည့်တော်တို့သည
်ဓမ္မအတိညာဓမ
္မအတိညာ
ရာရှိမှသာလင
်ရာရှိမှသာလင
်နိဗ္ဗာန်ချမ်းသာကို
နိဗ္ဗာန်ချမ်းသာကို
မျက်မှောက်ပြုနိုင်ပါသောကြောင
့်မျက်မှောက်ပြုနိုင်ပါသောကြောင့
်ဓမ္မအတိညာဓမ
္မအတိညာ
ရာရှိတေယံရာ
ရှိတေယံ
ရှိတန်ညလည်းရေရှိ
တန်ညလည်းရေ
ဓမ္မတပင
်
ဓမ္မတပင်စင်ခြင်းပါစင
်ခြင်းပါ
ပြုလို့ကြ၍ပြုလို့
ကြ၍
အဝတ္တဒါနာအဝတ္တဒါနာ
ဓ
မ္မဒါနာဓမ္မဒါနာ
တ
ရားအလှူတော်ကို
တရားအလှူတော်ကို
ပြုလို့ကြပါကုန်၏
ပြုလို့ကြပါကုန်၏
တရားတော်မြတ်ကို
တရားတော်မြတ်ကို
ယုတိလေးမြတ်စွာ
ယုတိလေးမြတ်စွာ
မမတသာသာ
မမတသာသာ
အာယုန်ထားလျက
်အာယုန်ထားလျက်
သာကြာကြပါကုန်၏
သာကြာကြပါကုန်၏
တရားတော်မြတ်ကို
တရားတော်မြတ်က
ိုတတဝဝတ္ထု
တတဝဝတ္ထု
အစူစူတို့ဖြင
့်အစူစူတို့ဖြင့
်ပူဇော်ကြပါကုန်၏
ပူဇော်ကြပါကုန်
၏ယနေ့ယခု
ယနေ့ယခု
အာထုပ်ပြုလုပ်ကြရသော
အာထုပ်ပြုလုပ်ကြရသော
ဤကောင်းမှု
ဤကောင်းမှု
ဤကုသိုလ်စုစုသည
်ဤကုသိုလ်စုစု
နိဗ္ဗာန်ချမ်းသာ၏
နိဗ္ဗာန်ချမ်းသာ၏
အကြောင်းထောက်ပံ
သာသာပံ
ဖြစ်ပါစေသတည
်းဖြစ်ပါစေသတည်
းဤကောင်းမှု၏ဤ
ကောင်းမှု၏
အဖို့ဘာကကို
အဖို့ဘာကကို
အမိအဖာ
အမိအဖာ
အဖို့အဖွာ
အဖို့အဖွာ
ဆရာသမားမှစ၍ဆရ
ာသမားမှစ၍
ကဝါသူကဝါသာ
ကဝါသူကဝါသာ
လူနဲ့ပြမလ
ူနဲ့ပြမ
သတ္တဝါများတို့အား
သတ္တဝါများတို့အား
အမြအမြ
အမြအမ
ြဝေငါပါကုန်၏
ဝေငါပါကုန်၏
ကုသိုလ်အမြကု
သိုလ်အမြ
ကိုစီရာကြကုန်သည့်ဖြစ်၍ကို
စီရာကြကုန်သည့်ဖြစ်၍
ကိုစိတ်နှဖျား
ကိုစိတ်နှဖျား
ချမ်းသာကြသည
်ချမ်းသာကြသည်
ဖြစ်ကြပါစေကုန်သတည်း
ဖြစ်ကြပါစေကုန်သတည်းအာရုံသာသာ